ဟုတ်ကဲ့ဒေါက်တာဣကလျာမောခင်ဗျာကျွန်တော်တို့နှွေရာသီပူပြင်းပြီးရေရှားသွားလာချိန်မှာမြန်မာနိုင်ငံမှာဒီနှစ်ထူးခြားမှုနဲ့သတိပြုသင့်တဲ့ကျန်းမာရေးပြဿနာတွေအတွက်ပြီးခဲ့တဲ့ပတ်တုန်းကတော့ဆံမရေးအပူဒဏ်ကာကွယ်ရေးကိုအဓိကပြောပြီးမှဒီတစ်ပတ်တော့ဆံမရေးဒီပြင်းထန်တဲ့အပူရှက်တဲ့အဆင့်မှာပေါ့နော်ပြည်စုရေးနဲ့နောက်ထပ်ကူညီပေးတင်တာတွေကိုအဓိကပြောမှာမို့ဒီအပူရှက်ကိုပူချိန်ရုတ်တရက်တက်လာတာကိုကျေးဇူးတင်တာကနေစရှင်းပြပေးပါလားဆရာမရေ
ဟုတ်ကဲ့အာဒီလိုအပူကြီးနေရင်အပူမြန်မြန်ကျအောင်လို့အတွက်ကိုအရေးပေါ်ပေါ့နော်ရှေးဦးသူနာပြူနီးတွေဆောင်ရွက်ပေးတဲ့ ਨੇ အဲဥပမာဆိုလို့ရှိရင်ရေဘတ်တိုက်ချပေးတာမျိုးတို့ရေအေးနဲ့လောင်းချပြီးချိုးပေးတာမျိုးတို့ပေါ့နော်လုပ်တဲ့ ਨੇ ရေဘတ်တိုက်တယ်ဆိုရမှာတကယ်ကိုတစ်ခုလုံးကိုရေဘတ်တိုက်ရမှာဖြစ်တယ်အာတစ်ခုလုံးရေချိုးချတာမျိုးဖြစ်စေဓမ္မမဟုတ်လဲအာရေအေးနဲ့မျက်နှာတုပ်ပွားကိုဆွပြီးတော့မှအာဒီရေအေးဆွထားတဲ့အာရေစိုးဝင့်နဲ့အာဒီကုလုံးပုံမိဂျိုင်းတို့ပေါင်ချန်တို့ကအစပေါ့နော်လေပင်တို့ကအစအကုန်လုံးကိုပတ်ပြီးတော့မှခန္ဓာကိုယ်ကအပူချိန်ကိုကျသွားအောင်လုပ်ပြရမှာဖြစ်တယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအချိန်မီရေဘတ်တိုက်ပြီးတော့အပူချိန်အမြန်ပြန်ကျသွားအောင်မလုပ်ပြနိုင်ရင်နောက်ထပ်စုံရတဲ့အနေထားရောရှိသေးလားဆရာမရေ
ရှိပါတယ်ဒီအပူကြီးတဲ့အတွက်ကြောင့်ရေနောက်တစ်ခါသွေးပေါင်ချိန်လည်းတိတ်ကြတဲ့အတွက်ကြောင့်ရေသတိလက်သွားတဲ့အထိဖြစ်သွားနိုင်တယ်အဲတချို့ဆိုရင်ခရောင်ကဒန်းနေပြောရဲနောက်တစ်ခါဒီတက်သွားတာမျိုးအထိဖြစ်တတ်တယ်အဲ့တော့အဲ့လိုမျိုးအခါမှာခုနပြောတဲ့ရေများများပြန်တိုက်ပြီးတော့ဖြည့်တင်းတင်နေဆိုပေမဲ့လည်းသတိလက်သွားတဲ့လူနာမျိုးတက်နေတဲ့လူနာမျိုးတော့ရေမတိုက်တင်ဘူးရေတိုက်လို့ရှိရင်သူ့တက်ပို့ပြီးအန္တရာယ်ဖြစ်နိုင်တယ်အဲ့တော့အဲ့ဒီလိုမျိုးတိတ်ပြီးတော့မှသတိလက်တဲ့အဆင့်အပူကြီးတဲ့အဆင့်နဲ့သွေးပေါင်ချိန်တိတ်ကြပြီးတော့ဆိုတော့အဆင့်အထိလောက်ဖြစ်ပြီးဆိုလို့ရှိရင်ကတော့အမြန်ပေါ့နော်ဒီကုသမှုယူတဲ့နဲ့ဥပမာဘာဖြစ်လွတ်လဲဆိုလို့ရှိရင်သူကရေတိုက်လို့မရတော့သူ့ကိုရေတက်ပြန်ဖြည့်အတွင်းပို့အတွက်ကိုအကျော်စီအကျော်ကနေပြီးတော့မှပေါ့နော်ဒီ normal saline လို့ဟာမျိုးရေတက်ပြန်ပြီးတော့မှအကျော်ကနေတစ်ဆင့်သွင်းပေးဖို့လိုအပ်လို့ဖြစ်တယ်နောက်တစ်ခါအောက်ဆီဂျင်ပေးဖို့လိုအပ်လို့ဖြစ်တယ်ဆိုတော့ဒါကြောင့်မလို့ဆေးရုံအမြန်ဆုံးပို့တဲ့နဲ့ဒီ heat stroke လို့ခေါ်တဲ့အပူရှက်တဲ့ဥစ္စာဟာမပေါ့တဲ့မှာဦးတကယ်ကိုအရေးကြီးတဲ့ emergency အခြေအနေတစ်ခုဖြစ်တယ်ပေါ့နော်
โอเคဆရာမအဲ့တော့အခုဆရာမဒီမြန်မာနိုင်ငံတဲကဒေတာတွေအပြင်ပေါ့เนาะအခုကစစ်ရှောင်းနေလည်းများလာတော့ဟိုစစ်ရှောင်းနေရလူနေခေါင်ပြင်းမှာဟ
ုတ်ကဲ့
ချို့တစ်ပင်မရှိတဲ့နေရာမှာယာယီတဲလေးတွေထိုးပြီးတော့နေကြတာပေါ့เนาะအဲ့ဒီအနေထားလည်းဒီအပူချိန်ကိုပုံမြင့်စင်တဲ့အနေအထားမျိုးဆရာမအဲ့ဒါကောသတိပေးချင်တာရှိသေးလား
အော်မှန်ပါတယ်ချစ်ဆောင်နေရလေအဲတချို့ဒေသတွေမှာဟုတ်တယ်ဒီစကိုင်းတိုင်းတို့မကွေးတိုင်းတို့လိုမျိုးမှာဆိုလို့ရှိရင်တောတောင်နေပါတဲ့တောတောင်မရှိတဲ့အတွက်ကြောင့်မလို့အာတို့ကတကယ်ကိုပဲဟိုလွင်တီးခေါင်ထဲမှာလေကွင်းထဲမှာအဲဒါမှမဟုတ်လဲမြေကမ်းဘေးမှာတဲတောင်နေပေါ်မှာတို့ဟာဟိုယာယီတဲထိုးပြီးတော့ပေါ့နော်ဆစ်ဆောင်နေကြရတဲ့ပြည်သူတွေအများကြီးပါဒုက္ခရောက်တာအများကြီးပါဆိုတော့ခုဒီလိုမျိုးနှွေရာသီရောက်လာတဲ့အခါမှာအာဒီအပူချိန်တွေကလည်းမြင့်မားလာတဲ့အခါမှာတို့မှအရေးအာဝါဒဆွဆွပြောတဲ့ကာကွယ်မှုအနေနဲ့အရေးအောက်မှာနေပါအာအေးတဲ့နေရာမှာနေပါလို့ဆိုတဲ့အခါမှာတို့မှဒီတဲတောင်တွေနဲ့လွင်တီးခေါင်မှာနေတဲ့အခါမှာအရေးအောက်မှာနေဖို့အတွက်အခွင့်အလမ်းမရှိပါဘူးတို့ကတကယ်ကိုအပူအောက်မှာတိုက်ရိုက်နေရတာမျိုးတွေဖြစ်တော့တို့အတွက်ဆိုလို့ရှိရင်စိတ်ပူပန်စရာအနေထားဖြစ်ပါတယ်အဒီတို့အတွက်မှရွေးချယ်စရာဒီပို့ပြီးတော့မှနေပါသွားမယ
်ဟုတ်ကဲ့အဲ့ဒီတော့ဘလို့ဆက်ဖြစ်လာမှာစိုးရင်ရလဲဆင်မကြီ
းဒီအပူရှက်တဲ့အပူရှက်လို့ဖြစ်တဲ့ယောဂါတွေ heat stroke တွေဖြစ်ဖို့အနေထားတွေ anti-air တွေပို့ပြီးမြင့်မာသွားမယ်အထူးသဖြင့်တော့တက်ကြီးရွယ်တွေကလေးတွေအတွက်ဒီလိုအပူရှက်တဲ့ပြဿနာမျိုးတွေကိုခံစားဖို့နဲ့မလိုလားအပ်တဲ့အသက်ဆုံးရှုံးမှုအထိ anti-air မျိုးတွေဖြစ်ဖို့ကပို့ပြီးတော့မှများနေမှာဖြစ်ပါတယ်အဲဒါကြောင့်မလို့တို့အတွက်ဆိုလို့ရှိရင်လည်းပဲအခုဒီကျန်းမာရေးဝန်ဆောင်မှုတွေကိုပေးနေတဲ့အစိုးရအဖွဲ့အစည်းတွေရောနောက်တစ်ခါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအာလူတို့ခြေပြုအဖွဲ့အစည်းတွေနဲ့ပရဟိတအဖွဲ့အစည်းတွေပေါ့နော်အကုန်လုံးကနေပြီးတော့မှဒီစဉ်းစားပြီးတော့ပုံမပြီးတော့မှကျမရေးပညာပေးတာရောဝန်ဆောင်မှုတွေရောပုံမပြီးတော့ပေးစီချင်ပါတယ
်ဟုတ်ကဲ့ဒီနေ့မှဘလို့ဝန်ဆောင်မှုတွေကိုပေးစီချင်လဲဆင်မ
အခုဒီလိုမျိုးပေါ့အာနွေရာသီပူပြင်းလာတဲ့အခါမှာရေတက်ဆုံးရှုံးမှုများတယ်အတွက်ကြောင့်မလို့ရေတက်ပြန်ဖြည့်တင်းဖို့ဆိုတာကရေရှားပါတယ်ဆိုတဲ့အခါမှာလေအဓိကတော့တောက်သုံးရင်ပြဿနာကနေရေမြမြပြန်တောက်ရမယ်ဆိုတဲ့အခါမှာတောက်ရေတန်ရှင်းသောတောက်ရေသို့မဟုတ်လည်းဒီတောက်ရေပေါ့နော်အဓိကတော့လိုအပ်တာပါဒါကြောင့်မလို့လည်းကျွန်မအကျံပြုချင်တာကတော့ကျွန်မတော့စင်တာဖြစ်တာပေါ့နော်သူတို့ဒီစစ်ဆောင်ပြည်သူတွေရောအထွေထွေအားဖြင့်အားလုံးပြည်သူတွေအားလုံးရောပေါ့နော်ဒီလိုမျိုး၆တွေးရဲ့ပူပြင်းတဲ့ဒေသတွေမှာရှိနေတဲ့ရေရှားပါပြီးရေမရတဲ့ဒေသတွေဒီသခိုင်းမကွေးအပြင်ရခိုင်က ကရန်ကရန်နီပေါ့နော်ကရန်ကရန်နီဒီရှမ်ပြီချင်းပြီစရှိတဲ့တဲ့ရင်ဒီလိုဒေတာတွေကိုရေရရှိဖို့ပေါ့နော်ရေရရှိဖို့ကိုအဖွဲ့အစည်းတွေကနေပြီးတော့မှအစိုးရရောအစိုးရမှုတဲ့အဖွဲ့အစည်းတွေရောမှဒီရေဆိုတာမှာအဓိကတော့တောက်တုံးရေရရှိဖို့ပေါ့နော်တောက်တုံးရောဆိုရေတဲ့ဆုံးရှုံးတဲ့ကာမရေမြတ်ပြန်တောက်ပေးရမယ်ကာမသူတို့ဟာတောက်တုံးရေလိုပါတယ်။
ဟုတ်ကဲ့အဲ့ဒီတော့ဒီနေ့ရေရှားပါနိုင်မှုကဘယ်လိုထူးခြားလာတယ်ထင်တယ်ဆရာမ။တောက်တုံးရေရလဲပဲဘေးမှာဒီဘာဝပတ်ဝန်းကျင်ကနေရတဲ့တောက်တုံးရေတွေကရေကလည်းပဲရေဆုပ်စီပေါ့။ရေအရင်မြစ်တွေကလည်းပဲခန်းချောက်ဆုံးရှုံးနေရတယ်ရှိခဲ့တဲ့အတွက်ကြောင့်မို့ရေအရင်မြစ်တွေနေပါနေတယ်။ဘာလို့လဲဆိုလို့ရှိရင်ဒီတဘာဝတောတောင်တွေကနေပြီးတော့မှရှိတဲ့ရေအရင်မြစ်တွေကိုယ်တိုင်ကလ
ောက်ရှားပါသွားတဲ့အထဲမှာတစ်ဖက်ကလည်းပဲဒီရေရင်မြစ်တွေကိုမျှဝေသုံးဆွဲရမယ်လူဦးရေပမာဏတွေကလည်းများလာတဲ့အတွက်ကြောင့်မလို့လိုအပ်မှုပေါ့နော်များလာတယ် supply ကနေပြီး demand ကများနေတယ်ပေါ့နော
်ဟုတ်ကဲ့ဒီအတွက်ပါထက်အကြံပြုချင်တယ်လေဆရာမ
ဒီခါမှာတို့အတွက်ကိုလူသားချင်းစာနာထောက်ထားမှုအနေနဲ့ကုညီထောက်ပံ့ရေးတွေလိုပါတယ်တောက်ရည်ပေါ့နော်တောက်သုံးရည်လှူဒန်းတာမျိုးတွေအလှူရှင်တွေပေါ့နော်ဒီအဖွဲ့အစည်းတွေနဲ့မဟုတ်ပါဘူးပုဂ္ဂလိကအလှူရှင်တွေအနေနဲ့မှလည်းပဲဒါမျိုးလေးတွေကိုလှူဒန်းနိုင်ပါတယ်ဒီတောက်ရည်လှူဒန်းတာသုံးရည်လှူဒန်းတာလေးပေါ့နော်ဆိုပြီးတော့မှလုပ်တင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ